ပိုင်ခွင့်ဆိုင်ရာအလွဲသုံးစားလုပ်တယ်ဆိုရဲဆွတ်ဆွဲချက်တွေထွက်ထားတဲ့တနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ပေါ်တိုင်ကြားစာတစ်စောင်ကိုဒီကနေ့ဇန်နဝါရီလ24ရက်ကြာတာပြီးနေ့မှာလက်ခံရရှိထားတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပြောခွင့်ရတူက VOA ကိုအတည်ပြုပြောဆိုပါတယ်ဒီစာကိုစီစစ်ပြီးတော့ဆက်လက်လှုပ်ဆောင်သွားမယ်လို့လည်းပြောပါရယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရဲ့ရှင်
။တနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလဲလဲမော်နဲ့ပတ်သက်တဲ့တိုင်ရစာကိုလက်ခံရရှိပြီးပြီဆိုတာ NLD ပါတီဗဟုပြောခွင့်ရဒေါက်တာမြင့်မြတ်ကအတည်ပြုပြောဆိုတာပါ။ဒါပေမဲ့လည်းစာပါအကြောင်းအရာအသေးစိတ်ကိုတော့မပြောသေးပါဘူး
။အခုဒီနေ့မှကျွန်တော်စီတိုင်သားရောက်တာပါခင်ဗျ။အဲ့ဒီတိုင်သားဝင်နော်အခိုင်အမာရှိမှရှိကြည့်ရအောင်ပါ။အဲ့တော့ရင်းမစရာမဟုတ်ပါဘူး။အဲကျွန်တော်တို့ကတော့အမှန်တကယ်ပဲမာယွင်းလာလားဒါမှမဟုတ်ကျွန်တော်တို့ကိုအလုပ်ရှိအောင်ပဲတင်တဲ့နေဖြန့်နေလာတော့မသိတော့ပါဘူးဗျာ။နော်ကျွန်တော်တို့ကတော့ပုံမှန်တိုင်းနဲ့ဆောင်ရနေကြပါတယ်။တိုင်းတော်ကိုကျွန်တော်ပြန်အနလိုက်လုပ်အောင်ပါ။
တနင်္သာရီတိုင်းဒဝယ်မြို့နယ်တွင်မှလျှော့စစ်တာအားဖြန့်ဖြူးရေးလုပ်ငန်းတရက်65လေလံနဲ့တခြားဖွံ့ဖြိုးရေးလုပ်ငန်းစီမံကိန်းတချို့ကိုတနင်္သာရီတိုင်းဒေသကြီးအစိုးရခွင့်ပြုချက်နဲ့စောင်ရွက်နေတဲ့ GGS ကုမ္ပဏီနဲ့ဆက်စပ်တာပြီးဆွေမျိုးနီးစပ်တော်သူကိုကိုယ်ရင်းအရာရှိအဖြစ်ခံထားရဆိုတဲ့ကိစ္စစားရည်နဲ့ပတ်သက်တဲ့ဆွတ်ဆွဲချက်တွေကိုဝန်ကြီးချုပ်ဒေါက်တာလဲလဲမော်ရင်ဆိုင်နေရတာဖြစ်ပါတယ်GGS ကုမ္ပဏီကလျှော့စစ်တာဖြန့်ဖြူးဖို့တင်တာစာချုပ်ကိုတိုင်းဆိုးရနဲ့သာချုပ်ဆိုခဲ့ပြီးစွန့်ရင်ဝန်ကြီးဌာနကရွေးချယ်ခဲ့တဲ့ကုမ္ပဏီမဟုတ်တဲ့အပြင်စာချုပ်မှာနေရာလွတ်ချံပြီးချုပ်ဆိုခဲ့လို့တိုင်းဆိုးရနဲ့ GGS ကုမ္ပဏီကိစ္စကိုပြည်အောင်စုအဖွဲ့အစည်းတွေရဲ့သဘောထားမှတ်ချက်တွေယူပြီးသမဂ္ဂစီတင်ပြသွားမယ်လို့လျှော့စစ်စွန့်ရင်ဒူးဝန်ကြီးဒေါက်တာထွန်းနိုင်ကဒီဇင်ဘာ27ရက်ကလုပ်တဲ့ပြည်အောင်စုလွှတ်တော်အစည်းအဝေးမှာပြောထားပါတယ်ဒီစာချုပ်ကစာချုပ်အင်္ဂါရက်နဲ့မညီရက်အတွက်ပြက်ပြက်နေပြီဖြစ်ကြောင်းကိုလည်းပြည်အောင်စုရှင်းနေများနဲ့ဥပဒေထောက်ကူပြုအဖွဲ့ဥက္ကဋ္ဌဦးကြီးမြင့်ကပြောပါရယ
်သူကတော့ဟိုစာချုပ်ချုပ်တယ်ဆိုတော့ဥပဒေနဲ့အညီချုပ်ရင်ပို့လင်းဖြစ်တယ်မရှိဘူးဆိုတာသူနိုင်ငံရေးအပိုင်းပေါ့နော်အဲဥပဒေအပိုင်းကြတော့အဲစာချုပ်တခုကစာချုပ်အင်္ဂါရက်နဲ့ညီရမယ်လေစာချုပ်အင်္ဂါရက်နဲ့မညီဘူးဆိုတော့အဲစာချုပ်ကအတိမရှိဘူးပြစ်တာပေါ့အဲအဲ့ဒါကတော့ဥပဒေအပိုင်းပဲလေကသူဆွေမျိုးဟုတ်တယ်မဟုတ်ဘူးဆိုတော့နိုင်ငံကြီးပိုင်းကိုသူ့ပါတီကလုပ်နေတယ်ဥပဒေအရအဲ့စာချုပ်ကပြည့်နေပြီပေါ့နော
်မြမရေနံနဲ့သွားဝတုံးလေးလုပ်ငန်းကလျှက်စစ်တာထုတ်လုပ်ရေးလုပ်ငန်းကိုပြီးတဲ့တန်းဖို့ခွဲရနေတဲ့ကကုပပီနှစ်တန်းကိုတနင်္သာရီတိုင်းဒေသကြီးအစိုးရထောက်ခံချက်နဲ့ GGS ကုမ္ပဏီကိုခွဲပေးခဲ့တယ်ဆိုတာကိုလည်းလျှက်စစ်စွန့်ရင်ဝန်ကြီးဌာနဒူးဝန်ကြီးကပြောင်းလဲသွက်တော်မှာပြောထားပါတယ် GGS ကုမ္ပဏီကခေါ်ဆောင်လျက်ရှိသလိုတဘာဝတန်းဝေဖို့အတွက်ကျောင်းဝေးပိန်ပေါင်း8000ကျော်နိုင်ငံတော်ကိုပေးရမယ်ကြေညာလည်းရှိနေရပါအခုတရားစာနဲ့ပတ်သက်ပြီး NLD တနင်္သာရီတိုင်းအမှုဆောင်စင်စင်ကမသိရဘဲဗဟုကိုတိုင်ကြားမှုသာဖြစ်ကြောင်းတနင်္သာရီတိုင်း NLD ပြန်ကြားရေးတာဝန်ခံဒေါ်မြရေနာတင်ကပြောပါတယ
်ဟုတ်ကျွန်တော်တို့အော်ရပဲရှိပါတယ်ဗဟုတိုင်တော့ကျွန်တော်တို့မသိဘူးနော်ဟိုဒေါက်တာမြင့်မြတ်စီတိုင်ခါရတယ်ဆိုတော့ဒေါက်တာမြင့်မြတ်ကစွတ်တော်ကိုယ်စားလှယ်ဖိုင်လာတိုင်ကြားစာဌာနဆိုတော့ဘလို့ပုံစံနဲ့သူ့တိုင်လို့တိုင်နေဆိုတော့ကျွန်တော်မသိဘူးပေါ့ရှင်။ဒါပေမဲ့ကျွန်တော်တို့ပါတီအလုံးစုံဆောင်အစီအစဉ်မှာတော့ဒေါက်တာနင်းလက်မော်နဲ့ပတ်သက်ပြီးဝန်ကြီးနဲ့ပတ်သက်ပြီးတိုင်ထားတဲ့တိုင်ဆောင်မရှိပါဘူးရှင
်။ဆွေမျိုးနီးစပ်တော်သူကိုကိုကြီးအရာရှိဖြစ်ခံထားရဆိုတာနဲ့ပတ်သက်ပြီးတော့ဒါဟာပါတီကိစ္စကန့်သက်ထားတဲ့ကိစ္စဖြစ်နေအောင်မို့ဥပဒေနဲ့ညှိဆိုးမှုမရှိပဲပါတီကသာအရေးယူရမှာဖြစ်ကြောင်းဒေါက်တာမြူးမြူးကပြောပါရယ်။ဒါပေမဲ့လည်းဘလို့ရေးယူမယ်ဆိုတာကိုတော့အတိအကျရှင်းရှင်းလင်းလင်းမသိရသေးပါဘူး။